မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ထိန်းသိမ်းထားတဲ့တိုင်းနယ်ပြည်နယ်ကစိုးရဖွဲ့ဝင်တွေကိုဒီကနေ့ပဲပြန်လွှတ်ပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။တမတော်ကနေအာဏာသိမ်းပြီးနောက်ထိန်းသိမ်းထားတဲ့တိုင်းနယ်ပြည်နယ်စိုးရဖွဲ့ဝင်တွေကိုပြန်လွှတ်ပေးရမှာတော့ကရင်ပြည်နယ်၊ချင်းပြည်နယ်၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့ကစိုးရဖွဲ့ဝင်တွေလည်းပါဝင်ခဲ့ကြပါတယ်။ပြန်လွှတ်လာသူတူဖြစ်တဲ့ချင်းပြည်နယ်စိုးရဖွဲ့ဝင်လူမှုရေးဝန်ကြီးပေါင်လုံးမင်းထန်ကတော့သူ့ကူမင်းညာနေကပဲပြန်ခွင့်ပြုလိုက်တာလို့ပြောပါတယ်။
မမီးရမမစ်နာနာကြီးတော့ကသာပြီးတော့လာခေါ်တော့တော့ဒီတိုင်းကြီးကအနည်းငယ်ဆက်ရှိလို့ဆိုခါခေါ်တယ်။ဒီနေ့သာစပြီးမှညနေပိုင်းမှာဒီနေ့တွေ့တဲ့ကျွန်တော်ရဲ့ဦးမီကောစီမံဘန္ဒာဝန်ကြီးရဲ့ဝန်ကြီးရဲ့ကျွန်မတို့ရောက်လုံနေပါတယ်ဒီမှာပါတယ်။သူနဲ့ပြီးပြီးတော့သူကသူတို့ရဲ့အားကြောင့်ဒီလိုလုပ်တယ်ဆိုတော့ရှင်းပြတယ်။အဲ့ဒါပြီးကြနဲ့နည်းနည်းစကားပြောပြီးတော့ညနေပိုင်းမှာအာကျွန်တော်ပြန်ခွင့်ပြုလိုက်တာပါမယ်။
ချင်းပြည်နယ်ဝန်ကြီးချုပ်အပါအဝင်စီမံကိန်းနဲ့ပါဏာယီဝန်ကြီးဥဝီကောရဲ့စိုက်ပျိုးရေးမွေးမြူရေးတက်သောနဲ့တတ္တဝန်ကြီးဥမဟင်္ဒာရဲ့လမ်းမဆက်တွေရေးဝန်ကြီးဥရွှေထီယူတို့ကိုပြန်လွှတ်ပေးခဲ့ပေမဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌစီပင်တရားရေးဝန်ကြီးဥဆုထက်တို့ကိုပြန်လွှတ်ပေးတာမတွေ့ရသေးဘူးလို့လည်းဆိုပါတယ
်ဝန်ကြီးချုပ်ကသူတို့ကတညဟိုမှာအိတ်ရတယ်ထင်တယ်ဒီခဏတည်းကသူဥဆုထက်စီပင်ဝန်ကြီးဥဖူယာနောက်ကဝန်ကြီးလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌဝန်ကြီးချုပ်တို့ကမပြန်လာသေးဘူးဝန်ကြီးချုပ်တို့ပြန်လာပြီးတော့ကြားတယ
်စစ်တပ်ကနေထိန်းသိမ်းပြီးပြန်လှုပ်ပေးလိုက်တဲ့အစိုးရဖွဲ့ဝင်တွေအနေနဲ့ဖေဖော်ဝါရီ၄ရက်နေ့ကြာတာပတိနေ့မှာနောက်ဆုံးထားပြီးတော့အဆောင်ရောင်တွေကိုပြန်အပ်ဖို့ညွှန်ကြားထားတယ်လို့လည်းဝန်ကြီးပေါင်လုံးမင်းထန်ကပြောပါတယ်ထိန်းသိမ်းခံရသူတွေအထက်ကကရင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရဖွဲ့ဝင်တချို့ပြန်လွတ်လာကြောင်းလဲဂျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စောတင်ဝင်းကပြောပါတယ်
ကျွန်တော်တို့ဒီနည်းဝင်ကြီးချုပ်ဦးပြရောက်နေတယ်လို့ကျွန်တော်တို့သိရတယ်ခင်ဗျာအားလုံးကြီးကတော့ပြန်လွတ်လာကြပြီလို့ပြောတယ
်အလားတူမွန်ပြည်နယ်ဘက်မှာလည်းဝင်ကြီးချုပ်အပါအဝင်ဆိုရဖွဲ့ဝင်တွေပြန်လွတ်လာကြောင်းကိုလည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်သောမမခိုင်ကပြောပါတယ
်နောက်ဆုံးအချိန်ကျတော့ကျွန်တော်တို့ဒီထိန်းသိမ်းထားတဲ့ဝင်ကြီးချုပ်ကိုကျွန်တော်တို့ပြည်နယ်ဘောနော်ပါတီအထက်ကိုပြန်လွှတ်လိုက်ပါပြီရှင
်ပြန်လွတ်လာတဲ့ဝင်ကြီးချုပ်နဲ့ဝင်ကြီးတွေကတော့အစိုးရအင်အားမှာခြေချုံနဲ့ဆက်ထားတယ်လို့လည်းပြောပါတယ်တနင်္လာနေ့တိုင်းဘက်မှာတော့စီမံကိန်းနဲ့ပါဏာယီဝန်ကြီးတော်ရီရီချိုကလွှဲရင်အလုံးပြန်လွတ်လာပြီလို့တိုင်းလွှတ်တော်ကဆလဲဦးအောင်ကျော်ဟင်းကပြောပါတယ
်နောက်ဆုံးချက်တွေကတော့ဒီစီမံပါဏာဝန်ကြီးတော်ရီချိုတယောက်ပဲထိတ်သိမ်းထားတယ်ပေါ့နော်ကျန်တဲ့ဝန်ကြီးတို့ဘာလို့ကတော့ပြန်လွတ်ပြီတယ်လို့ကြားရတယ်ဗျလွတ်တော်ကဆလဲတွေလည်းပြန်လွတ်တယ်ဒီဝန်ချုပ်ကတော့အကျဉ်းချုပ်သဘောပါပဲ
ဖေဖော်ဝါရီလ၃ရက်နေ့မနေ့အစောပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမ္မတအပါအဝင်အစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေထိန်းသိမ်းခံခဲ့ရပြီးနောက်မနေ့ကညနေလောက်ကစပြီးတော့ဝန်ကြီးတချို့ကိုပြန်လွှတ်ပေးခဲ့တာပါဖေဖော်ဝါရီလ၃ရက်နေ့မနေ့ပိုင်းကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတ်စိတ်မြင့်ဆောင်2023နဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာတွေကိုတမတော်ကာကွယ်ရေးဦးစီးချုပ်တံအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်။အခုလိုတမတော်ကလည်းရေးပေါ်ခြေနေကိုကြေညာပြီးအာဏာသိမ်းလာတဲ့အပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသိုင်းအဝိုင်းကတော့ပြစ်တင်ပြောဆိုနေကြသလိုဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။